ကဘာမကျေသည့်မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိအလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမြတ်တာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်နိုင်မှကဘာမကျေသည များချက်နဲ့ပတ်သက်လို့မန္တလေးတိုင်းဒေသကြီးအတွင်းကလူငယ်တချို့ရဲ့မိကွန်းကိုမကြသေးခင်ကပဲကျွန်တော်ရခဲ့ပါတယ်လွတ်တဲ့အသင်းဖွဲ့လို့ဆိုတဲ့နေရာမှာအရက်ဖက်လူဖွဲ့စည်းတယ်လို့ပြောနေတာကိုကြားရတော့နိုင်ငံရေးပါတီရောမပါဘူးလားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးပါတီမဟုတ်တဲ့အသင်းဖွဲ့တွေကြားမှာဘယ်လိုများကွာခြားချက်ရှိပါသလဲလို့မိကွန်းထုတ်လာပါတယ်အဲ့ဒီမိကွန်းကိုကြည့်ပြီး1988ဒီမိုကရေစီအရေးတော်ပုံနှစ်ကြိုခံရပြီးကျောင်းသားလူငယ်တွေကြားထဲမှာဖြစ်ပေါ်ခဲ့တဲ့အဖွဲ့အစည်းပြဿနာတွေကိုကျွန်တော်သွားပြီးသတိရမိပါတယ်1988ဒီမိုကရေစီအရေးတော်ပုံကာလအတွင်းမှာကျောင်းသားသမဂ္ဂကိုထူထောင်ခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တချို့ဟာနိုင်ငံရေးပါတီတစ်ခုကိုထူထောင်လိုက်ကြပါတယ်။အဲ့ဒီနိုင်ငံရေးပါတီထဲကိုကျောင်းသားတွေဝင်ရောက်သွားတဲ့အချိန်မှာပြဿနာကပိုပြီးကြီးလာပါတယ်။နိုင်ငံရေးပါတီထဲရောက်သွားတဲ့ကျောင်းသားတွေဟာကျောင်းသားအဖွဲ့အစည်းတွေကျောင်းသားသမဂ္ဂတွေနဲ့ပတ်သက်ခွင့်မရှိတော့တဲ့ပုံစံခွဲခြားခံရပါတယ်။အဲ့ဒီအချိန်မှာစစ်ဆိုးရကလည်းပါတီနိုင်ငံရေးအာဏာနိုင်ငံရေးအမျိုးသားနိုင်ငံရေးဆိုပြီးထိုးစစ်ဆင်လာပါတယ်။နိုင်ငံရေးပါတီတွေရောက်သွားတဲ့ကျောင်းသားတွေဟာပါတီနိုင်ငံရေးကတဆင့်အာဏာနိုင်ငံရေးကိုကူးပြောင်းမဲ့သူတွေဖြစ်တဲ့အကြောင်းကျောင်းသားအစ်စ်မန်တွေမဟုတ်တော့တဲ့အကြောင်းအမျိုးသားနိုင်ငံရေးသာလျှင်တိုင်းပြည်ကိုတကယ်အကျိုးပြုမဲ့နိုင်ငံရေးဖြစ်တဲ့အကြောင်းတွေကိုဝါဒဖြန့်ချီမှုတွေလုပ်ပါတယ်။အဲ့ဒီအချိန်ကကျွန်တော်ဟာရန်ကုန်တက္ကသိုလ်ကျောင်းသားများတမက္ကကိုပြန်လည်ထူထောင်ခဲ့သူတွေကတယောက်ဖြစ်နေမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးနိုင်ငံရေးပါတီတစ်ခုကိုထူထောင်တဲ့နေရာမှာလဲပါဝင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်ဟာပါတီနိုင်ငံရေးသမားတစ်ယောက်လို့တစိကခံရပါတယ်။အများပြည်သူကတော့ကျောင်းသားပါတီကလူတစ်ယောက်ဖြစ်သတ်မှတ်ကြပါတယ်။ကျွန်တော်အင်မတန်တန်ရုံးစဉ်ကြီးတဲ့ကျောင်းသားသမဂ္ဂတွေ၊ကျောင်းသားအဖွဲ့အစည်းတွေအစည်းအဝေးဆိုရင်ကျွန်တော်တို့ကိုဖိတ်ကြားတာမျိုးမလုပ်ကြတော့ပါဘူး။ဒါပေမဲ့အဲ့ဒီခြေနေကိုကျွန်တော်ကြည်ကြည်နဲ့နဲ့ကြီးလက်ခံပါတယ်။နိုင်ငံရေးပါတီရဲ့သဘောတဘာဝနဲ့ကျောင်းသားအဖွဲ့အစည်းတွေရဲ့သဘောတဘာဝဟာမတူညီကြပါဘူး။ပြည်သူလူထုနဲ့ထိတွေ့စည်းရုံးတဲ့ပုံစံကလည်းအတော့ကိုခွာခြားလာပါတယ်။ဒီမိုကရေစီရရှိရေးအတွက်ရည်မှန်းချက်ချင်းတူတာမှန်ပေမဲ့လုပ်ခံပိုင်းတွေကတော့မတူညီတာတွေအများကြီးရှိနေပါတယ်။ကျောင်းသားသမဂ္ဂမှတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူ့ရဲ့စည်းရုံးရေးအခြေခံဟာကျောင်းသားနဲ့ကျောင်းပရုံပဲဖြစ်ပါတယ်။အဲဒီကတဆင့်ဒီမိုကရေစီလှုပ်ရှားမှုကိုလှုပ်ကြရတာပါ။နိုင်ငံရေးပါတီတစ်ခုရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကတော့ပိုပြီးကျယ်ပြန့်လာပါတယ်။စည်းရုံးရေးအခြေခံတွေဟာတနိုင်ငံလုံးကိုလွှမ်းခြုံဖို့ကြိုးစားရသလိုလူလူရင်းစားအသီးသီးပါဝင်လာနိုင်ရေးကိုလည်းအထောက်ရတာကြောင့်ကျွန်တော်ရဲ့ပါတီဘဝအတွေ့အကြုံဟာကျောင်းသားသမဂ္ဂအတွေ့အကြုံနဲ့ရှင်လိုက်ရင်အများကြီးမတူညီနေတာကိုတွေ့ရပါတယ်။ဒါပေမဲ့စစ်ဆိုးရပြောနေသလိုပါတီနိုင်ငံရေးအာဏာနိုင်ငံရေးအမျိုးသားနိုင်ငံရေးဆိုတာကိုကျွန်တော်အဲ့ဒီတည်းကလုံးဝလက်မခံခဲ့ပါဘူး။ကျွန်တော်သိတာကနိုင်ငံရေးဆိုတာနှစ်မျိုးပဲရှိတယ်လို့နားလည်ခဲ့ပါတယ်။ပထမတစ်မျိုးကတော့လူတချို့ကိုပဲပါဝင်ဝင်ပေးထားတဲ့အာဏာရှင်နိုင်ငံရေးဒုတိယတစ်မျိုးကတော့လူတိုင်းကိုပါဝင်ခွင့်ပေးတဲ့ဒီမိုကရေစီနိုင်ငံရေးပဲဖြစ်ပါလေ။ဒီမိုကရေစီနိုင်ငံရေးမှာလူတိုင်းလူတိုင်းဟာကိုယ်ကြိုက်တဲ့ပုံစံနဲ့နိုင်ငံရေးတွေကိုပါဝင်ခွင့်ရှိရပါမယ်။ပါတီအဖွဲ့အစည်းတွေကိုအခြေခံပြီးနိုင်ငံရေးလုပ်ခွင့်ရှိသလိုအလုပ်သမားလယ်သမားကျောင်းသားစတဲ့အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့အစည်းတွေကိုအခြေခံပြီးတော့လည်းနိုင်ငံရေးလုပ်ခွင့်ရှိရပါမယ်။ကျွန်တော်တင်ပြနေတဲ့အသင်းအဖွဲ့လွတ်လပ်ခွင့်ဆိုတာနိုင်ငံရေးပါတီတွေအပါအဝင်တာရေးနိုင်ရေးအသင်းစွန့်လုံးအသင်းတွေအထိလွတ်လွတ်လပ်လပ်ပါဝင်နေပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူ့အဖွဲ့အစည်းကိုဝိုင်းဝန်းထိန်းသိမ်းကြဖို့ဆိုရင်ကိုယ်တန်ရာတန်ရာအဖွဲ့အစည်းတွေထဲမှာလွတ်လွတ်လပ်လပ်ပါဝင်ဆောင်ရွက်ခွင့်ရှိဖို့ပဲလိုပါတယ်။ဒါလို့ဆိုရင်နိုင်ငံရေးပါတီနဲ့နိုင်ငံရေးပါတီမဟုတ်တဲ့အသင်းအဖွဲ့တွေရဲ့ဂျာကကွာခြားချက်တချို့ကိုကျွန်တော်အတန်အသင့်ရှင်းပြပြီးသွားပြီလို့ထင်ပါတယ်။နည်းနည်းလောက်ထပ်ပြီးဖြည့်ဆွက်ပြောရရင်နိုင်ငံရေးပါတီတစ်ခုရဲ့လှုပ်ရှားမှုအတိုင်းအတာဟာနိုင်ငံတော်အာဏာကိုရယူပြီးပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နိုင်တဲ့အနေအထားထိကျပြန့်ပါတယ်။နိုင်ငံရေးပါတီမဟုတ်တဲ့အရက်ဖက်လူဖွဲ့စည်းတွေကတော့တက်ဆိုင်ရာလူလူလန်စာနယ်ပယ်တစ်ခုခုပေါ်မှာအခြေခံပြီးပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ရတာကြောင့်အခန့်အသတ်တွေရှိပါတယ်။ဒါပေမဲ့ဒီမိုကရေစီလူဖွဲ့စည်းဆိုတာအပြန်အလှန်ထိန်းချုပ်မှုတွေရှိတာကြောင့် Nengenye party ne, Nengenye party mahoute poesiri jare male, Apianan tinjamu, a lulio shibita pipare. Tajau, Nengenye party ne, Nengenye party mahoute poesiri jama, Matu nida the bodo wajau, Apianan a bit bionizia mahobe, Apianan pubon samene, Ponsangobe, Riche jayama, Peterjau, Geno Timbiaia bade, Jesu de mare, Geno Jimmyba.
Down, 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 down